တရုတ်ရုရှားဦးဆောင်တဲ့ BRIC နိုင်ငံတွေပူးပေါင်းတည်ထောင်ထားတဲ့ NDB ဘဏ်မှာအဖွဲ့ဝင်နိုင်ငံဖြစ်လာဖို့စဉ်းစားနေကြောင်းမြန်မာဘဟုဘဏ်ဥက္ကဋ္ဌကဒီရုရှားမြို့တော် St. Petersburg မြို့မှာကျင်းပနေတဲ့ CYA Forum မှာပြောကြားလိုက်ပါတယ်။ဒါဟာအမေရိကန်ဒေါ်လာကိုအစားထိုးသုံးဆွဲနိုင်ဖို့ပြီးခဲ့တဲ့နှစ်ကတည်းကလမ်းရှာနေတဲ့အာဏာသိမ်းမြန်မာစစ်ကောင်စီကကမ္ဘာငွေကြေးသစ်တစ်ခုကိုဖန်တီးနေတဲ့NDB ဘဏ်နဲ့ပူးပေါင်းဖို့ကြိုးပမ်းလာတာလို့နိုင်ငံရေးလှစ်လာသုံးသပ်သူတွေကရှုမြင်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကျွန်တော်ကပဲဆက်ပြီးပြောပြခြင်းပါလေဗျာ။နိုင်ငံတကာငွေကြေးသစ်တစ်ခုပေါ်ဆောင်ဖို့လုပ်နေတဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတို့ပါဝင်တဲ့ BRIC နိုင်ငံတွေရဲ့ New Development Bank NDB ဘဏ်နဲ့ပူးပေါင်းပါဝင်သွားဖို့စဉ်းစားထားကြောင်းမြန်မာနိုင်ငံဘဟုဘဏ်ရဲ့ဥက္ကဋ္ဌဒေါ်သန်းသန်းဆွေကပြောကြားလိုက်ပါတယ်။ဒေါ်လာလွှမ်းမိုးမှုကိုရှော့ချဖို့အဲ့ဒီအဖွဲ့ကလုပ်နေတာကိုလည်းမြန်မာကထောက်ခံကြောင်းရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာကျင်းပနေတဲ့ CYA Forum မှာသူကသတင်းဌာနတွေကိုပြောခဲ့တာပါလက်ရှိမှာလည်းမြန်မာကနေဆက်ကုန်သွယ်ရေးမှာတက်ဆိုင်ရာနိုင်ငံတွေအလိုက်ယွမ်ငွေ၊ဘတ်ငွေ၊ရူပီးငွေတွေကိုသုံးပြီးကုန်သွယ်ကြဖို့တွန်းအားပေးနေပါတယ်ဒါကတော့မြန်မာအနေနဲ့အရင်ကလည်းနေဆက်ကုန်သွယ်ရေးလိုနေရာမျိုးမှာတက်ဆိုင်ရာနိုင်ငံအလိုက်ငွေကြေးနဲ့ကုန်သွယ်တာကပိုပြီးအဆင်ပြေတဲ့အနေအထားမှာရှိနေတာပါဒါပေမဲ့ကမ္ဘာကုန်သွယ်ရေးမှာတော့ဒေါ်လာကိုခြေဖြတ်ပြီးငွေကြေးတစ်ခုခုနဲ့အစားထိုးဖို့ဆိုတာမဖြစ်နိုင်သေးကြောင်းပညာရှင်တွေကပြောပါတယ်တန်တိအဖွဲ့ရဲ့ဒါရိုက်တာနဲ့ပြည်သူ့ရေးရာမူဝါဒလေ့လာသုံးသပ်သူဦးခန့်ဝင်းကလည်းသူ့အမြင်ကိုအခုလိုပြောပါတယ
် New Development Bank လို့ပါလို့အဲ့ဒီအစီအစဉ်အောက်မှာဆိုတဲ့တရုတ်ယွမ်ငွေနဲ့ကုန်သွယ်မှုကုန်သွယ်ရေးလုပ်ဖို့ပေါ့နော်ဆိုလို့ရှိရင်တရုတ်ယွမ်ကလည်းသူတို့က open capital market မဟုတ်ဘူးပေါ့အလွယ်တကူနဲ့တရုတ်ဒီယွမ်တွေကိုပြန်ပြီးတော့တခြားငွေကြေးကိုပြောင်းဖို့ဒေါ်လာဖြစ်ဖြစ်ယူရိုဖြစ်ဖြစ်ကိုပြောင်းဖို့တော့အဲ့လိုလုပ်ဖို့ကသူကစိတ်မပြေသေးဘူးပေါ့ဟိုတရုတ်အစိုးရကိုယ်တိုင်ကထိန်းချုပ်ထားရရှိရလीသူ့နိုင်ငံသားတွေပေါ်မှာလည်းကန့်သတ်ချက်မျိုးတွေရှိတယ်ဟိုအမေရိကန်ဒေါ်လာကျတော့သူကအချိန်မေးလဲလို့ရတယ်ဆိုတော့များသောအဖြစ်အပျက်ဒီအရန်ငွေကြေးအနေနဲ့လည်းအားလုံးကတရုတ်ကိုယ်တိုင်နဲ့အမေရိကန်ဒေါ်လာတွေပဲဝယ်ထားသေးရလीအဲ့တော့ချက်ချင်းကြီးတော့ဒါကြီးကရေရှည်ကြအောင်မဲ့ဟာပဲ
မြန်မာစစ်ကောင်စီဟာဇူလိုင်လထဲမှာရုရှားနဲ့ခီးသည်တင်လေကြောင်းလိုင်းပြေးဆွဲဖို့စကားပြောနေတာလည်းရှိပါတယ်အလားတူတရုတ်ဦးဆောင်ပါဝင်တဲ့ NDB ဘဏ်နဲ့ပူးပေါင်းဖို့စဉ်းစားနေတာဟာစီးပွားရေးအလားအလာအပြင်နိုင်ငံရေးအသိအမှတ်ပြုခံရမှုအတွက်ရည်ရွယ်ချက်တွေလည်းပါဝင်နိုင်တယ်လို့တချို့ကခံမှန်းပါတယ်စစ်ကောင်စီအနေနဲ့အခုလိုရုရှားမျိုးတော်မှာကျင်းပနေတဲ့ CYA Forum ကိုတက်ရောက်ရတာကလည်းအဖွဲ့ရဲ့မူဝါဒနဲ့ရည်မှန်းချက်ကိုအာသွန်ခွန်ဆိုင်ထောက်ခံဖို့ထက်စီးရေးနိုင်ငံရေးထွက်ပေါက်တစ်ခုအဖြစ်သာရည်ရွယ်ထားကြောင်းတချို့ကလည်းပြောပါတယ်စစ်တပ်ဟာပြည်တွင်းလက်နက်ကိုင်အဖွဲ့တွေရဲ့နိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုတွေကြောင့်ဆက်လက်ရှင်သန်ရပ်တည်နိုင်ဖို့နီးလန်းရှာတဲ့အခြေအနေတစ်ခုလို့သာမြင်ကြောင်းနိုင်ငံရေးလှိလာသုံးသက်သူဒေါက်တာအောင်သိမ့်မြင့်က VOA ကိုပြောပါရယ်မြန်မာစစ်တပ်ကတရုတ်ဖော်ဆောင်တဲ့ကမ္ဘာအစီအစဉ်တစ်ကိုအာသွန်ခွန်ဆိုင်စေရောကိုပါထောက်ခံတယ်ဆိုတာထက်နိုင်ငံရေးထွက်ပေါက်အတွက်နိုင်ငံတကာအတိုင်းဝိုင်းကိုအကျိုးရှိအောင်အသုံးချနေတာလို့သူကမြင်ပါရယ
်သူ့ကိုဒီနိုင်ငံတကာဘက်ကအတိုင်းဝိုင်းတွေဘက်ကထောက်ခံအားပေးမှုတွေကအဲရုရှားစီကလာတာပေါ့ဒီကနော်တရုတ်စီကတော့မှဟိုအပြည့်အဝမရပါဘူးတိုးတော်လည်းပဲအဲကျွန်တော်တို့ဒီ BRICS နိုင်ငံတွေဘက်ကတော့တစုံတရာကျွန်တော်တို့အတိမတ်ပြုမှုမျိုးရတယ်ဒါကြောင့်မလို့အဲ့လို BRICS နိုင်ငံတွေနဲ့ရုရှားတို့တရုတ်တို့ကမ္ဘာကထအကြီးမှုကျင်းပတဲ့ဒီပွဲတွေမှာတက်ရောက်ခွင့်ရတာကသူကနိုင်ငံတကာအတိမတ်ပြုမှုတစုံတရာရတဲ့သဘောမျိုးသူတို့မှတ်ယူထားပုံရတယ်အဲ့ဒီတော့အဲ့ဒီလိုအစည်းအဝေးတွေတစ်တိုင်းတစ်တိုင်းမှာကျွန်တော်သတိထားမိတာကအဲ့ဒီအစည်းအဝေးကျင်းပတဲ့အစည်းအဝေးရဲ့ဒီ main theme ကိုပေါ့နော်သူက support ပေးတဲ့သဘောမျိုးအမြဲနေတာတွေ့ရတယ်ပေါ့နော်အဲ့လိုထွက်ပေါက်ရှာနေရတဲ့အခြေအနေမျိုးမှာသူကဒီပြည်မဲမှာတော့ကျွန်တော်တို့ဒီဩဝါဒဩစာကြီးတဲ့ဒီဒေါက်ဆန်းစုကြည်ကိုတွေ့ဆုံစကားပြောဖို့ဆိုတဲ့သတင်းမျိုးတွေတက်လာတာလည်းရှိတော့ကျွန်တော်တို့ဟိုဒီထွက်ပေါက်ကအတူအတွဲအဖြစ်ဖြစ်မယ်လို့ယူဆပုံရတယ်အဲ့တော့အဲ့ဒီဟာတွေကိုသူကနိုင်ငံတကာအတိုင်းဝိုင်းဘက်ကနေမှဟိုပံ့ပိုးပေးနိုင်ဖို့အဲ့ဒီလမ်းကြောင်းကိုကူညီထောက်ပံ့ပေးနိုင်ဖို့ကလောလောဆယ်သူ့အတွက်အရေးကြီးဆုံးကိစ္စရပ်ဖြစ်နေတယ်ပေါ့နော
်အမေရိကန်ဒေါ်လာဘီလီယံချီပြီးရေနံအယောင်းဝယ်လုပ်နေတဲ့ဆော်ဒီနိုင်ငံကလည်း BRIC ရဲ့နောက်တိုးအဖွဲ့ဝင်ဖြစ်လာဖို့စိတ်ဝင်စားကြောင်းပြောနေပါတယ်။ဆော်ဒီနိုင်ငံအဖွဲ့ဝင်ဖြစ်လာစေဖို့အခုနှစ်ဩဂုတ်လတည်းတောင်အာဖရိကမှာလုပ်မဲ့အဖွဲ့ရဲ့ညီလာခံမှာ BRIC နိုင်ငံတွေကဆုံးဖြတ်ကြရမှာပါ။အလားတူဘင်္ဂလားဒေ့ရှ်နိုင်ငံကလည်းဒီညီလာခံမှာအဖွဲ့ဝင်ဖြစ်လာဖို့အလားအလာကောင်းနေတယ်လို့ ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးကဒီကြတာပရိနိကပဲပြောခဲ့ပါတယ်။တရုတ်ဥဆောင်နေတဲ့ NDB ဘဏ်ကတော့ဘင်္ဂလားဒေ့ရှ် UAE နဲ့အီဂျစ်နိုင်ငံကိုပြီးခဲ့တဲ့နှစ်တည်းကတည်းကအဖွဲ့ဝင်အဖြစ်သတ်မှတ်ထားပါတယ်။စိန့်ပီတာစဘတ်နိုင်ငံတကာစီးပွားရေးဖိုရမ်ကိုဇွန်လ14ရက်ကနေ19ရက်နေ့ထိကျင်းပနေပါတယ်။ Algeria, Pakistan, Venezuela, Hungary, Nicaragua နဲ့မြန်မာနိုင်ငံတို့လည်းအဲ့ဒီမှာတက်ရောက်နေတာဖြစ်ပါတယ်ခင်ဗျာ။